မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်မေလ18ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမများတစေအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေတူကြညာပြေးသွားမှာပါGina Hesper ha American Bo Thailand Agency CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်လာမှာပါဒီ American အလုပ်တော်နိုင်ငံခြားရေးရာကော်မတီကနေပြီးတော့မြန်မာနိုင်ငံဆိုင်ရာဥပဒေ2018ဆိုတဲ့ဥပဒေမူကြမ်းတရက်ကိုကြာသပတေးနေ့ကအတည်ပြုကြောင်းလက်မှတ်ရေးထိုးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကချင်းပြည်နယ်အစိုးရအဖွဲ့စီပင်သာရေးဝန်ကြီးစလိုင်းအိုက်ဇက်ခင်ကိုရာထူးကနေနှုတ်ထွက်ခွင့်ပြုခဲ့ကြောင်းထုတ်ပြန်ခဲ့ပါတယ်
။ဒီကကျွန်တော်နှုတ်ထွက်တာကတော့ဟာကာမြို့ပြစီမံကိန်းရဲ့ဟာကာစီတိဆောက်မှုရဲ့စလိုင်းရေးဒီရေးစီမံကိန်းပေါ့နော်။ဒီလုပ်ငန်းတခုမှာသမ္မတကလည်းအတွင်
အပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံကိုရောက်လာတဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အုပ်ချုပ်ရေးမှူးသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံသားအစ္စလမ်ဘာသာဝင်အချင်းချင်းအုပ်စုဖွဲ့ရိုက်နှက်ဓာတ်ထုတ်မှုတွေဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
Gina Hesper ha American Bo Thailand Agency CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်လာပါလိမ့်မယ်။ကြာသပတေးနေ့တုန်းကတော့ American ထက်လွတ်တော်စစ်ဆေးကြနာပွဲမှာ CIA ရဲ့အရင်ကလှုပ်ဆောင်ပုံတွေနဲ့ပတ်သက်ပြီးလွတ်တော်မတ်တွေကအပြင်းထန်မိကွန်းထုတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်သူကို CIA ညွှန်ကြားရေးမှူးသစ်အဖြစ်ထောက်ခံမဲ54မဲ၊ကန့်ကွက်မဲ55မဲနဲ့အတည်ပြုပေးလိုက်တာပါ။ Hesper ကိုထောက်ခံသူတွေထဲမှာ Democrat ထက်လွတ်တော်မတ်6ယောက်ပါပြီးကန့်ကွက်သူတွေထဲမှာတော့ Republican အမတ်2ယောက်ပါပါတယ်။ပြီးခဲ့တဲ့လကနိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုခံလိုက်တဲ့ Mike Pompeo နေရာမှာ Hesper ကိုအစားထိုးခံထားဖို့အတည်ပြုလိုက်တာပါ Gina Hesper ကိုခံထားရေးကြားနာပွဲအတွင်းအဓိကအခြေတင်ဖြစ်ခဲ့တာကတော့2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်ဝါဒစွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးသူတွေကို CIA ကအပြင်းထန်နှိပ်စက်ညှဉ်းပန်းပြီးတော့စစ်ဆေးတာတွေအပေါ်သူကိုယ်တိုင်ကြီးကြပ်ခဲ့တဲ့ကိစ္စဖြစ်ပါတယ်။အဲဒီလိုနှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေဟာလူဆန်နှုံကိုကြစ်တိတ်ခါပိုင်းအရာမှားယွင်းသလားဆိုတာကိုဖြေဆိုဖို့အဲဒီစစ်ဆေးကြနာပွဲအတွင်း Hesper ကအကြီးကြီးညှင်းပါလေ။ဒီသတင်းပတ်စောပိုင်းကဝိုင်းရင်နိုင်ငံခြားရေးရာကော်မတီဝင် Democrat Matt Mark Warnersy ပေးပို့တဲ့စာထဲမှာတော့CIA အနေနဲ့နှိမ့်ဆက်ညှဉ်းပန်းပြီးတော့စစ်ဆေးတာမျိုးမလုပ်သင့်ဘူးလို့ Gina Hesper ကရေးသားထားပါတယ်။ Warner ကတော့တရားမဝင်တာပဲဖြစ်ဖြစ်ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မသင့်တော်တာပဲဖြစ်ဖြစ်သမရကသာစိတ်ခိုင်းမယ်ဆိုရင်တော့ Hesper ဟာအဲ့ဒီအတိုင်းလိုက်နာလိမ့်မယ်လို့ယုံကြည်ကြောင်းပြောကြပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကသူရဲ့နျူကလ িয়ার အစီအစဉ်ကိုလက်လျှော့ဖို့သဘောတူခဲ့မယ်ဆိုရင်ကင်မီတာစုဆက်ပြီးအာဏာကိုင်ဆွဲထားနေမှာဖြစ်ပြီးမြောက်ကိုရီးယားနိုင်ငံဟာလည်းအတော်ချမ်းသာကြွယ်ဝလာမယ်လို့သမ္မတဒေါ်နယ်ထရမ့်ကဟောကိန်းထုတ်လိုက်ပါတယ်။ကောင်းဆောင်ကင်ဂျွန်အွန်နာဒီအပေးယူကိုသဘောမတူဘူးဆိုရင်တော့ချွတ်ချုံကျနေတဲ့မြောက်ကိုရီးယားနိုင်ငံပြတ်သုံးသွားလိမ့်မယ်လို့လည်းသမ္မတထရမ့်ကသတိပေးပါတယ်။ထရမ့်နဲ့ကင်တို့ဟာစင်ကာပူမှာကျွန်းလာဆယ်နှစ်နေတွေ့ဆုံမှုစီစဉ်ထားတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဒီသတင်းပတ်ထဲမှာပဲလှေသန်းပြောင်းလာတာဟာမကြသေးခင်ကကင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကြားဒုတိယအကြိမ်တွေ့ဆုံခဲ့ရရလဖြစ်နိုင်ကြောင်းသမ္မတထရမ့်ကကြာတာပြင်းနေမှာပဲမှတ်ချက်ပေးခန့်မှန်းခဲ့တာပါကင်ဂျွန်အွန်အပေါ်သမ္မတရှီကဩဇာလွှမ်းမိုးထားနိုင်တာဖြစ်နေတယ်လို့နေတိုးမဟာမိတ်အဖွဲ့အတူရင်းမှုချုပ်ယန်စတိုလန်ဘတ်နဲ့အိုဗယ်ယုံခန့်အတွင်းသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါထိတ်တိဆွေးနွေးပွဲတာပြတ်သွားမယ်ဆိုရင်နောက်တစ်ခုကိုဆက်လုပ်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်မြောက်ကိုရီးယားအစိုးရကဒီထိတ်တိဆွေးနွေးပွဲအတွက်တန်လျာဖြစ်စရာကြေညာချက်တွေထုတ်နေပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေကြားဆက်လက်ဆွေးနွေးမှုတွေအရာစီစဉ်ထားတာတွေပြတ်မဲ့ပုံတော့မတွေ့ရဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတွေဂျာဝင်နှောက်ယှက်ခဲ့တာနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေအပေါ်သမ္မတဒေါ်နယ်ထရမ့်အနေနဲ့နှောက်ယှက်ပေးခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးမှုတွေကနေသမ္မတအနေနဲ့တခုခုကျူးလွန်ထားတယ်ဆိုတဲ့ဆွဆွဲမှုမျိုးခံရမယ်ဆိုရင်တော့မှအရေးယူခံရမှာမဟုတ်ဘူးလို့အမေရိကန်ဆိုရရှိနေတွေကသုံးသပ်တဲ့အကြောင်းသမ္မတထရမ့်ရဲ့ဥပဒေအကျိုးဆောင်တဦးကကြာသပတေးနေ့မှာပြောပါတယ်အငင်းပွားပွဲရဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ဒုတိယရှိနေချုပ်ရောဘတ်မူလာကိုအထူးစုံစမ်းစစ်ဆေးမှုအဖြစ်ခန့်အပ်လိုက်တာတနှစ်တာကြာမြင့်ပြီးချိန်မှာပဲသမ္မတထရမ့်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာဘာမှမရှိဘူးလို့ညင်းဆိုထားပါတယ်ဒါပေမဲ့လည်းထရမ့်ရဲ့လောက်ရတဲ့နဲ့ပတ်သက်ပြီးတော့ကွန်ဂရက်စ်အမတ်တွေကမင်းကွန်းထုတ်နေကြပါတယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ကျူမာကအခုလိုစုံစမ်းစစ်ဆေးမှုတွေဟာမလိုအပ်ပဲလှုပ်ဆောင်နေတာတွေမဟုတ်ပဲအခုဆိုရင်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့က အစင်းမြင့်အရာရှိကိုဆွဲချက်တင်ထားပြီးပြီလို့ဆိုပါတယ်ရုရှားတွေဟာရွေးကောက်ပွဲမှာသမ္မတထရမ့်အနိုင်ရအောင်ကူညီခဲ့တယ်ဆိုတဲ့အချက်ကိုလည်းထောက်လိုင်းရဲ့အတိုင်းဝိုင်းနဲ့အတူဒီမိုကရက်တစ်ရောရီပပ်ဘလစ်ကင်တွေကပါသဘောတူညီခဲ့ကြတယ်လို့သူကဆိုပါတယ်အောက်လို့တော့ပြောခွင့်ရရီပပ်ဘလစ်ကင်အမတ်ဖောရိုင်ယန်ကလည်းဒီစုံစမ်းစစ်ဆေးမှုတွေအဆုံးသတ်တာကိုမြင်မြင်ပေမဲ့ရောဘတ်မူလာအနေနဲ့သူ့လုပ်ငန်းတွေကိုလွတ်လွတ်လပ်လပ်နဲ့အဆုံးဖြတ်ဆောင်ရွက်တက်မှာတယ်လို့ပြောပါတယ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကတော့သူ့ရဲ့အဖွဲ့ဝင်တွေအနေနဲ့လူတွေမေးမြန်းဖို့တောင်းဆိုတာကိုသမရအနေနဲ့မလိုက်လျော့ဘူးဆိုရင်ဆင့်ခေါ်သွားမယ်လို့ပြောပါတယ်ထရမ့်ရဲ့ရှေ့နေကတော့သမရအနေနဲ့ကျန်းသစ္စာချိန်ဆပြီးတော့ဂျူရီအဖွဲ့ဝင်တွေရှေ့မောက်မှာလာပြီးတော့စစ်ဆေးခံဖို့အတင်းကျပ်လှုပ်ဆောင်လာမယ်ဆိုရင်ဖွဲ့စည်းပုံဥပဒေကပေးထားတဲ့အခွင့်အရေးအတိုင်းညှင်းဆန်မှာဖြစ်တယ်လို့ဖြေကြားမှလည်းမဟုတ်ဘူးလို့ပြောဆိုပါတယ်ခင်ဗျာ
ပါလက်စတိုင်းတို့ရဲ့လူအခွင့်အရေးကိုအစ္စရေးတို့ဘက်ကစနစ်တကျပိတ်ပင်တားဆီးတဲ့အတွက်ဆိုပြီးအစ္စရေးကိုကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကပြစ်တင်ပြောဆိုလိုက်ပါတယ်။ဒီသတင်းမှာအစောပိုင်းကာဇာဒေသမှာဖြစ်ပွားခဲ့တဲ့ပါလက်စတိုင်းတို့ရဲ့ဆန္ဒပြပွဲအတွင်းတေဆုံးတရားရသူနေရအောင်အစ္စရေးဘက်ကအားထုတ်လုပ်ကိုင်ခဲ့တဲ့အထောက်အထားအ ਨੇ ချင်းပဲတွေ့ရတယ်လို့လူအခွင့်အရေးကော်မရှင်နာမင်းကြီးဇိုင်ဒ်ရာဒ်အယ်ဟူဆိန်ကပြောပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေကိုလည်းသူကထောက်ခံသွားတာပါ။ကာဇာဒေသကဆန္ဒပြသူတွေကိုအစ္စရေးတပ်ဖက်ကအကြမ်းဖက်နှိမ်နှင်းမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အထူးအစည်းအဝေးတရက်ကိုဒီကနေ့တောက်ကြနေမှာခေါ်ယူကျင်းပတဲ့အချိန်မှာကော်မရှင်နာမင်းကြီးအယ်ဟူဆိန်ကအဲဒီလိုပြောဆိုသွားတာပါ။အစ္စရေးပါလက်စတိုင်းနယ်စပ်မှာဆန္ဒပြတဲ့လူအုပ်ထဲကိုအစ္စရေးတပ်တို့ကတနင်္လာနေ့မှာတနက်နဲ့ပစ်ခတ်ခဲ့တဲ့အတွက်ပါလက်စတိုင်း60နေပါတေဆုံပြီးတော့လူပေါင်း3000နေပါဒဏ်ရာရသွားခဲ့တာပါ။တေဆုံသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပြီး၈လသားအရွယ်သမီးလေးတူလည်းပါဝင်ခဲ့တာပါ။အပြည့်ပြည့်ဆိုင်ရာကွန်ရှင်တခုကနေလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုရေးကုလအစည်းအဝေးကစဉ်းစားတုံ့တက်ကြမှာဖြစ်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအစ္စရေးတန်အမတ်ကတော့ဂါဇာအကြမ်းဖက်မှုကိုကွန်ရှင်တခုနဲ့စုံစမ်းမိမယ်လဲမြေပြင်အနေအထားကိုစံချီတမြင်စာတော့မှပြောင်းလဲသွားစေမှာမဟုတ်ဘူးလို့ပြောပါတယ်။အစ္စရေးနဲ့အမေရိကန်ပြည်ထောင်စုကတော့ကုလသမဂ္ဂလူအခွင့်အရေးကောင်စီဟာအစ္စရေးအပေါ်ဆန့်ကျင်ပြီးတော့ဗက်လိုက်မှုတွေရှိကြောင်းဆက်တိုက်ဆွဆွဲပြောဆိုလာတာဖြစ်ပါတယ်။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်တောက်ကြနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာအမေရိကန်အောက်လွတ်တော်နိုင်ငံသားရေးရာကော်မတီမှာမြန်မာနိုင်ငံဆိုင်ရာဥပဒေ2018ဆိုတဲ့ဥပဒေမူကြမ်းတရက်ကိုကြာသပတေးကအတည်ပြုကြောင်းကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးမြင့်တင်မှုအတွက်ဒီဥပဒေမူကြမ်းကိုအတည်ပြုလာဖြစ်တယ်လို့ဆိုပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြတဲ့မြန်မာစစ်ဘက်အကြီးတန်းတာဝန်ရှိသူတွေကိုကိုယ့်လိုရဲ့ကိုယ်တာဝန်ခံစေဖို့ဒီဥပဒေမူကြမ်းထဲမှာတောင်းဆိုထားပါတယ်ဒါပြင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကိုခွင့်ပြုဖို့ရိုဟင်ဂျာတွေပြန်လာနိုင်ရေးစီစဉ်ဆောင်ရွက်ဖို့နဲ့ရိုက်တာသတင်းထုတ်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လှုပ်ပေးဖို့စတဲ့အချက်တွေကိုလည်းမြန်မာဆိုရကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူ့အခွင့်အရေးကိုတော့မှမပေးဘဲညှင်းပယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်မက်အက်ဒ်ရိုက်စ်ကဒီဥပဒေမူကြမ်းအတည်ပြုကြောင်းကြေညာချိန်မှာပြောသွားပါတယ်။အလုတ္တနိုင်ငံကြီးရာကော်မတီမှအတည်ပြုလိုက်တဲ့ဒီဥပဒေမူကြမ်းဥပဒေအဖြစ်အသက်ဝင်မှုကတော့အလုတ္တတခုလုံးကရောအထက်လွတ်တော်မှာပါအတည်ပြုပြီးအဲဒီနောက်သမ္မတကလက်မှတ်ရေးထိုးရမှာဖြစ်ပါတယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာရဲ့အိမ်ကိုဒီကနေ့မနေ့အစောပိုင်းမှာရဲကားအတော်များများရောက်လာတဲ့အတွက်သူ့ကိုဖမ်းတော့မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေတိုးလာနေပါတယ်ငွေဆက်ကူတွေလက်ဝတ်ယတနာတွေနဲ့အခြားအပိုးတန်ပစ္စည်းတွေပါတဲ့တံမိုးကြီးလက်ကအိတ်184လုံးနဲ့ခရီးဆောင်လက်ဆွဲတစ်တာ80လုံးကိုရဲတို့ကဒီကနေ့တင်စီလိုက်ပါတယ်။အကျင့်ပြတ်ချစားမှုငွေကြေးခဝါချမှုတွေနဲ့ဆွဆွဲချက်တွေနဲ့မစ္စတာနာချစ်ကိုစုံစမ်းစစ်ဆေးနေရရဲ့တစိတ်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာဖြစ်ပါတယ်။ကွာလာလမ်ပူမြို့ကအစင်းမြင့်ကိုတို့အဆောက်အဦတစ်ခုမှာမစ္စတာနာချစ်နဲ့ပတ်သက်နေတဲ့တိုက်ခန်းတွေကိုလည်းကြာရာပြင်းနဲ့နောက်မဲကစပြီးတော့ဝင်ရောက်ရှာဖွေရမှာအဖိုးတံပစ္စည်းတွေကိုတင်ယူနိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။1MDB ကုမ္ပဏီရဲ့ရမုံငွေတွေကိုဝန်ကြီးချုပ်ဟောင်းနာချစ်အလွဲတုံစားလုပ်ခဲ့တဲ့အရှုပ်တော်ပုံကိုစုံစမ်းစစ်ဆေးနေရတဲ့တစိတ်တပိုင်းအဖြစ်အခုလိုရှာဖွေသိမ်းဆည်းမှုတွေလုပ်ခေါ်ဆောင်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတို့ကပြောပါတယ်။ဒီငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်လို့အမေရိကန်အပါအဝင်တခြားနိုင်ငံတွေမှလည်းစုံစမ်းစစ်ဆေးနေတာပါ။အခုရှာဖွေမှုတွေကိုတော့ဝန်ကြီးချုပ်ဟောင်းနာချစ်ပြည်မိသားစုနဲ့အိမ်သူဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့အချိန်ကတရားဝင်နေထိုင်ခဲ့တဲ့ရုံခန်းအပါအဝင်နေရာအတော်များများကိုရဲတပ်ဖွဲ့ကတကြိမ်တည်းတပြိုင်တည်းဝင်ရောက်ရှာဖွေစီးနင်းတာတွေလုပ်ခဲ့တာဖြစ်ပါတယ်။
နိုင်ငံကုံတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နှစ်ရက်ကြာဆွေးနွေးပွဲတွေကနေဒီကနေ့မှသဘောတူညီချက်ရဖို့ကြိုးစားနေကြပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ဟာဒုတိယ တရုတ်ဒုတိယဝန်ကြီးချုပ်လီယူဟီနဲ့ကိုယ်စားလှယ်အဖွဲ့ကိုဝါရှင်တန်မှာလက်ခံတွေ့ဆုံတာပါဒီအစည်းအဝေးဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့မျက်မျက်တတဖြစ်အောင်ပေကျင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတဲ့အစည်းအဝေးရဲ့နောက်ဆက်တွဲအစည်းအဝေးတစ်ခုဖြစ်တယ်လို့အေမီရောကပြောပါတယ်ကုန်သွယ်ကနေတိုးစည်းချက်ကောက်ခံမယ်လို့ဘက်လာအတွင်းနှစ်နိုင်ငံလုံးကပြန်လည်ကြေညာပြီးတဲ့နောက်အခြေအနေတွေထပ်ဆိုးမလာအောင်ရည်ရွယ်ပြီးတော့အခုလိုတွေ့ဆုံကြတာပါထရမ့်မှာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တင်းတင်းမာမာပြောဆိုလို့ရှိပေမဲ့လည်းတရုတ်တယ်လီဖုန်းကုမ္ပဏီကြီး ZTE လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်အောင်ကူညီဖို့ဆန္ဒရှိကြောင်းကိုလည်းသိရတဲ့လွှတ်တော်မှတ်တွေကတော့ထရမ့်ရဲ့ရည်တည်ချက်ပေါ်ဝေဖန်မရဖြစ်နေပါတယ်အမေရိကန်ကုမ္ပဏီဌာနကအမေရိကန်လုပ်ထုတ်ကုန်ပစ္စည်းတွေကိုဝယ်ယူခွင့်ပိတ်ပင်လိုက်ပြီးတဲ့နောက် ZTE ကုမ္ပဏီဟာသူပိုင်စက်ရုံတစ်ခုနဲ့အဓိကကျတဲ့လုပ်ငန်းတွေကိုရပ်နားလိုက်ရပါတယ်အမေရိကန်တို့ပစ္စည်းတွေတက်ဆင်ထားတဲ့ပို့ကုန်တွေကိုတရုတ်နိုင်ငံဟာမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကိုရောင်းချနေတာဖြစ်ပြီးဒါဟာအမေရိကန်ရဲ့ကုန်သွယ်ရေးတမက်ချက်တွေအပေါ်ချိုးဖောက်တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေပူးပေါင်းပြီးတော့အကြမ်းဖက်မှုတံပြန်နိုင်နေရေးနဲ့ခုခံကာကွယ်မှုဆိုင်ရာတနစ်တာစီရေးလှည့်ခြင်းမှုပိတ်ကွယ်အခမ်းအနားကိုဒီကနေ့တောက်ကြနေမှာကျင်းပပါရယ်ဖိလစ်ပိုင်နဲ့အမေရိကန်တပ်သား 8,000 နေပါရရဲ့စီရေးလှည့်ခြင်းမှုထဲမှာကန့်တက်လေ့ကျင့်ခန်းတွေလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးတာနဲ့တဘာဝဘေးအန္တရာယ်သင့်သူတွေကိုကယ်ဆယ်ရေးလှည့်ကျင့်ခန်းတွေကိုပူရယ်လှည့်ကျင့်ခဲ့တာဖြစ်ပါရယ်အမေရိကန်နဲ့ဖိလစ်ပိုင်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုသမ္မတရိုဒရီဂိုဒူတာတေကစန့်ကျင်ပြောဆိုခဲ့ပြီးတဲ့နောက်ပူရယ်စီရေးလှည့်ခြင်းမှုတွေကို2019ခုနှစ်အတွင်းလျှော့ချခဲ့တာပါဒေသခံကဘာလီခါတန်လို့ခေါ်တဲ့စီးရီးလေးချင်းမှုတချို့မှာဂျပန်နဲ့ဩစတြေးလျတပ်ဖွဲ့တွေလည်းဒုတိယအကြိမ်ဖြစ်ပါဝင်ခဲ့ပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်တို့ပူးပေါင်းပြီးတော့သတင်းနှစ်ပတ်ကြာပြုလုပ်တဲ့စီးရီးလေးချင်းမှုကိုအကြိမ်30ထက်မနည်းပြုလုပ်ခဲ့တာပါ။တဘာဝဘေးအန္တရာယ်တွေအပါအဝင်အစွန်းရောက်အကြမ်းဖက်ဆစ်သွေးကြော်ရဲ့ချိန်ချောက်မှုတွေကိုတုံ့ပြန်နိုင်ရေးအခုလိုပူရဲစီးရီးလေးချင်းခဲ့ကြတာဖြစ်ပါတယ်။
ဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်နိုင်ငံသူမီဂန်မာဂဲရိုရဲ့တော်ဝင်မင်္ဂလာအခမ်းအနားရဲ့မတိုင်ခင်တည်းရဲ့လူဒီကနေ့မှာတော့ဒီမင်္ဂလာပွဲကျင်းပမဲ့ဝင်ဆောင်မျိုးမှာအခမ်းအနားအတွက်နေရာအနှံ့ပြင်ဆင်ထားတာတွေကိုတွေ့နိုင်တယ်လို့လုံခြုံရေးလဲပို့ပြီးတော့ဒီအချိန်ထက်ပုံမှန်ပိုတင်းကျပ်ထားပါတယ်တော်ဝင်မိသားစုကိုချစ်ခင်မြတ်နိုးကြသူတွေဝင်ဆောင်မျိုးမှာစုဝေးရောက်ရှိနေကြပြီးဒီမင်္ဂလာပွဲကိုအကောင်းဆုံးနေရာကနေကိုယ်တိုင်တွေ့မြင်အောင်ဆိုပြီးတော့ကြိုတင်နေရာလာယူကြတဲ့သူတွေလည်းရှိပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကလည်းကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းတွေမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲ Mark Green ဟာဒီနေ့မှပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အကူအညီပေးရေးအစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပဋိပက္ခတွေကြောင့်တိမ့်နဲ့ချီတဲ့ဒုက္ခတွေတွေထွက်ပြေးသွားခဲ့ရတဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်ကနေမြန်မာနိုင်ငံကိုရောက်လာတဲ့ USAID အုပ်ချုပ်ရေးမှူးဟာဒီနေ့ညနေမှပဲသတင်းမီဒီယာတွေနဲ့တွေ့ဆုံစကားပြောခဲ့တာပါ။ရန်ကုန်မြို့က American Center မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်ဆိုးဝင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်။
ဒေါကင်ဆိုဝင်းခင်ဗျာအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲ Mark Green ကဒီကနေ့ American Center မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲလုပ်တယ်ဆိုတော့ဒေါကင်ဆိုဝင်းကလည်းအဲ့ဒီကိုသွားတယ်ဆိုတော့အခြေအနေတွေရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုညာဝင်းအောင်ကြီးဒီလိုပါဒီ USAID အကြီးအကဲ Mark Green ကသူကအမေရိကန်နိုင်ငံသားကြီးဝင်ပြီး Mike Pompeo ရဲ့ကိုစားမြန်မာနိုင်ငံကိုလာတာပေါ့နော်လာပြီးတော့သူကအမေရိကန်ပြည်အောင်စုရဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုအကူအညီနဲ့ပတ်သက်ပြီးတော့ဟိုဘာတွေဘယ်လိုပေးမလဲဘယ်လိုထောက်ပံ့သွားမလဲဆိုတာကိုပေါ့နော်သူလာပြီးတော့ရှင်းပြသွားတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီ USAID အကြီးအကဲကဟုတ်လားသူရဲ့မြန်မာပြည်ခီးစင်မတိုင်ခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းတွားရောက်ခဲ့တာနဲ့ပတ်သက်ပြီးတော့သူဘာတွေရှင်းပြတာရှိပါလဲ
ဟုတ်ကဲ့ပါသူဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်တဲ့အခါမှာအဓိကကတော့ပေါ့နော်သူဒီရိုဟင်ဂျာဒုက္ခသည်တွေနေတဲ့ဒီကော့ဖ်ဆက်ဘဇားဆိုတဲ့နေရာကိုသူတွားပြီးတော့လေ့လာခဲ့ပါလေတဲ့အဲ့ဒီမှာဒုက္ခသည်တွေနဲ့တွေ့ခဲ့ပြီးတော့သူတော်တော်လေးကိုဂရုဏာတက်မိတဲ့အကြောင်းပြောပြပါလေနောက်ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းသူဟိုကျေးဇူးတင်တယ်ပြီးဘင်္ဂလားဒေ့ရှ်အစိုးရမြန်မာမှာရင်းရရရဟိုအကျဉ်းသားတရားကြီးစွာနဲ့ပေါ့နော်တရားဖွင့်ကြိုးဆိုထားတာလည်းတွေ့ရလို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုလည်းကျေးဇူးတင်တယ်လို့ပြောပါလေအစားစားနပ်ရိက္ခာဒီဟိုဒီလေရေးထိုင်ရေးအစားပေါ့နော်အရှင်ပြည်အစီအစဉ်ပေးထားတဲ့အတွက်ကြောင့်မို့ကျေးဇူးတင်တယ်လို့သူပြောပါတယ်နောက်ပြီးတော့သူကဒီ conference ပဇာမှာရှိတဲ့ဒီဒုက္ခတဲ့စခန်းတွေမကပဲနေနိုင်ငံနေနိမိတ်ရင်းကြားခေါ်မှာပေါ့နော်အဲ့ဒီဈာမှာရှိတဲ့အရင်ကတော့အခုပြောနေကြတဲ့ no man land ဆိုပြောနေတဲ့နေရာကိုပါသူရောက်ခဲ့ပါတယ်တဲ့အဲ့ဒီကဒုက္ခတွေတွေသူတွေ့ခဲ့ရကြတယ်လို့ပြောပါတယ်နောက်ပြီးတော့သူက ဒီဒုက္ခတွေတွေနဲ့တွေ့ပြီးတော့ဒုက္ခတွေတွေဒီမြန်မာနိုင်ငံပြန်လာရင်းနဲ့ပတ်သက်ပြီးတော့သူတို့ဒုက္ခတွေတွေဘက်ကပေါ့လေဟိုဆိုရင်ထိတ်လန့်မှုတွေကိုသူကြားခဲ့ရတယ်သူကိုယ်တိုင်မြင်တွေ့ခဲ့ရတယ်ဆိုပြီးတော့အဲ့ဒါရှင်းပြတာရှိပါတယ်ရှင
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီ USAID အကြီးအကဲကဒီလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အပြီးမှာဒီမြန်မာနိုင်ငံမှာအာနေပြည်တော်မှာပေါ့လေတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်းတွားရောက်ပြီးတော့တွေ့ဆုံခဲ့တာတွေရှိတယ်လို့သတင်းတွေမှာတွေ့ရပါတယ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံတာနဲ့ပတ်သက်ပြီးတော့သူပါရီဆွေးနွေးဖြစ်တယ်လဲဆိုတာကိုရောရှင်းပြတာရှိပါလား
ဟုတ်ကဲ့ပါနည်းနည်းပါပါပြောပြပါတယ်ဟိုဒေါက်ဆန်းစုကြည်တင်မကပါဘူးကြည့်တခြားတာဝန်ရှိပုဂ္ဂိုလ်တွေနဲ့သူတွေ့ခွင့်ရခဲ့လို့ပြောပါတယ်တော့ဒီအဲ့လိုတွေ့ခွင့်ရတဲ့အခါမှာအပြုတော်ဆာမယ်ဆွေးနွေးမှုတွေနဲ့ဟိုသူပြောဆိုနိုင်ခဲ့တယ်ပေါ့နော်သူတို့အနေနဲ့ကဟိုဂျိုလာပြီးတော့ဟိုဒီအမေရိကန်ပြည်သူကနေပြီးတော့မြန်မာနိုင်ငံပေါ်မှာဘာလုပ်ရမလဲညာလုပ်ရမလဲဆိုပြီးတော့လာပြီးတော့ဟိုပြောတဲ့သဘောမဟုတ်ပါဘူးလေသူတို့ကဒီမှာဖြစ်နေတဲ့အခြေအနေတွေကိုနားထောင်မယ်နေလာမယ်လိုအပ်လို့ရှိရင်ကိုယ်ပြန်ပုံးမယ်ဆိုတဲ့သဘောနဲ့သူတို့လာခဲ့တာဖြစ်တဲ့ကြောင့်မလို့ဒါတွေပဲဒေါအောင်ဆန်းစုကြည်နဲ့သူတို့ပြောပြခဲ့ပါရဲ့အဲ့ဒီပြောတဲ့နေရာမှာတကူဖြစ်နေတဲ့အကျပ်တဲကြီးအကုန်လုံးပေါ့နော်ဒီကိုဖီအာနိုင်ဒီကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဗီအန်အန်ဦးဆောင်တဲ့ကော်မရှင်ကနေပြီးတော့အကြံပြုထားတဲ့ဒီထောက်ခံအကြံပြုထားတဲ့အကြံပြုချက်တွေကိုတကယ်လို့တိတိကျကျသာလိုက်နာခဲ့တယ်ဆိုလို့ရှိရင်ဒီချက်တွေကပြည်လည်နိုင်လဲဆိုတာကိုဟိုဆွေးနွေးဖြစ်ပါတယ်တဲ့
ဟုတ်ကဲ့ခင်ဗျဟောပြီးတော့ဒီ USAID အနေနဲ့ဒီဒုက္ခတဲ့အကြံတဲနဲ့ပတ်သက်တဲ့ရန်ပုံငွေပေးတာနဲ့ပတ်သက်လို့ရောဘာရီများရှင်းပြတာရှိပါလဲခင်ဗျ
โอเคပါဒီဒေတာမှာပေါ့နော်ဒီနှစ်နိုင်ငံပေါ့နိုင်ငံတစ်ချက်မြန်မာနိုင်ငံဟိုလောလောဆယ်လက်တလောရင်းဆိုင်နေရတယ်ဒီဒီဒုက္ခတွေအကျပ်အတည်းနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကနေပြီးတော့ဒေါ်လာစုစုပေါင်းဒေါ်လာ54တန်းဟိုကူညီအစီအစဉ်ရှိတယ်အဲ့ဒီဒေါ်လာ54တန်းဆိုတဲ့နေရာမှာဒေါ်လာ30ကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကိုပေးမှာမဟုတ်ဘူးဒီကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ WFP လို့ခေါ်တဲ့ဒီဟိုကမ္ဘာစားနပ်ရိက္ခာအဖွဲ့တို့ဘာလို့ပေါ့နော်သူတို့ဓာတ်ရိုက်ပေးပြီးတော့ဒီဒုက္ခတွေအကျအတဲကိုဖြည့်အထိုင်းအမြောက်ပြည်လည်အောင်ဆိုပြီးတော့ပေးတာဖြစ်ပြီးတော့ကျန်တဲ့14တန်းကတော့မြန်မာနိုင်ငံမှာဒီရခိုင်ဒေသနဲ့မကောက်ပေါ့လေတခြားဖြစ်နေတဲ့အကျအတဲဖြစ်နေတဲ့နေရာတွေဖွံ့ဖြိုးမှုလိုအပ်နေတဲ့နေရာတွေတပေးဖို့ဆိုပြီးတော့ရည်ရွယ်ပြီးတော့မြန်မာနိုင်ငံအတွက်ကတော့ရန်ပုံငွေဒေါ်လာ million dollar 14တန်းခွဲဝေချထားပြီးဖို့သူတို့ကြေညာထားတာရှိပါရဲ့ရှင
်ဟုတ်ကဲ့အဲ့တော့ဒီ21ရက်မေလ21ရက်နေ့ထိရှိမဲ့ Mark Green ရဲ့ခီးစဉ်အတွင်းမှာနောက်ထပ်သူ့မှာဘလို့အစီအစဉ်တွေရှိပါသေးလဲခင်ဗ
ျဟုတ်ကဲ့ပါမနေ့ကစနေနေ့မှာတော့ဒီမေလ19ရက်စနေနေ့မှာတော့ဒီ Mark Green ကသူ Youth Innovation Summit လို့ခေါ်တယ်ပေါ့နော်ဒီလူငယ်တွေသူတွေ့ဆုံဆွေးနွေးပွဲတရက်ကိုသူပါဝင်ပြီးတော့ဆွေးနွေးမယ်ဆိုပြီးတော့အစီအစဉ်ထားပါတယ်နောက်အဲ့ဒါပြီးတဲ့အခါမှာသူကဒီဖန်တီးရာမှာတွားပြီးတော့လေနောက်ထပ်လူငယ်တွေနဲ့ CSO တွေဒီလူလူစီပြီးအဖွဲ့အစည်းတွေကပုံကိုယ်ရင်းနဲ့သူတွေ့မယ်နောက်ပြီးတော့ဘာသာပေါင်းစုံအဖွဲ့အစည်းတွေနဲ့တွေ့မယ်သူကဒီရောက်တော့ရောက်ခိုင်မှာသူတွေ့လို့နိုင်တဲ့မြတ်ပေါ့နော်ဒီအတိုင်ဝိုင်းအသေးသေးရလူတွေအားလုံးနဲ့သူတွေ့ဖို့စီစဉ်ထားပါတယ်ရှင
်ကိုညံဝင်းအောင်ဆက်သွယ်မေးမြန်းခဲ့တာပါဆက်လက်ပြီးတင်ဆက်ပေးမယ့်သတင်းလွှာမှာတော့ချင်းပြည်နယ်အတွင်းမှာစီမံကိန်းလုပ်ငန်းတွေအကောင့်ထယ်ဖော်မှုနှောက်နေတာကြောင့်ပြည်နယ်ဝန်ကြီး၃နေရာပြောင်းလဲပေးဖို့ပြည်နယ်လွှတ်တော်ကနိုင်ငံတော်သမ္မတထံတင်ပြချက်အရချင်းပြည်နယ်စီပင်သာရေးဝန်ကြီးတဦးကိုနှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုနှုတ်ထွက်ရတဲ့ဖြစ်စဉ်ပေါ့ချင်းနိုင်ငံရေးပါတီတွေနဲ့ချင်းလူမှုအဖွဲ့အစည်းတွေကြားဝေဖန်မှုတွေလည်းရှိနေပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါနိုင်ငံတော်သမ္မတဦးဝင်းမြင့်ကနေချင်းပြည်နယ်ဆိုရဖွဲ့ဝင်စီပင်သာယာရေးဝန်ကြီးစလိုက်အိုင်ဆက်ခင်ကိုရာဇူးကနေနှုတ်ဆက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့တာပါချင်းပြည်နယ်တွင်စီမံကိန်းအကောင့်တွေပေါ်မှုတွေနှောင့်နှေးနေတာတွေကြောင့်တာဝန်ကနေနှုတ်ထွက်ခဲ့တာဖြစ်ကြောင်းစီပင်သာယာရေးဝန်ကြီးစလိုက်အိုင်ဆက်ခင်ကပြောပါတယ
်အဓိကကျွန်တော်နှုတ်ထွက်တာကတော့ဟာကာမြပြစီမံကိန်းရေဟာကာစီတိဆောင်မှုရေဖလန်ရေဒီရေစီမံကိန်းပေါ့နော်ဒီလုံငန်းတုံးခုမှာသမဂ္ဂနာအတွင်အချိန်မီပြီးစီအောင်ကျွန်တော်မဆောင်ရွက်နိုင်တဲ့ကိစ္စမျိုးပေါ်ပေါက်ခဲ့တယ်ပေါ့လေအဲ့ဒီအတွက်ကြောင့်မလို့သက်ဆိုင်ပြည်သူလူထုမှာအခက်အခဲတွေကြုံလာရတာဖြစ်တဲ့အတွက်ကြောင့်မလို့အတူတူဖြင့်ကျွန်တော်ကုကဲမှုအောက်မှာရှိတဲ့နော်ဌာနတွေမှာဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်အနေနဲ့တာဝန်ယူတာကိုကျွန်တော်အနေနဲ့မိမိသဘောဆန္ဒနဲ့လုပ်ထုတ်ခွင့်ပြုရပါမယ်လို့
လမ်းမဆက်တွေရေးစီပင်သားရရေးနဲ့လူမှုရေးဝန်ကြီးနေရာ၃နေရာအတွက်အပြောင်းအလဲပြုလုပ်ပေးဖို့ချင်းပြည်နယ်လှုပ်ဆော်ကနေနိုင်ငံတော်သမ္မတထံဒီလအစောပိုင်းမှာတင်ပြထားရမှာစီပင်ဝန်ကြီးကိုနှုတ်ထွက်ခွင့်ပြုတာလည်းဖြစ်ပါတယ် Slide and second, Ludu Chibu Poisima, Losha Tawun, you had to do Pipido. Natasanga, Yuga Webby, Anaya and Eddie Bantigane, Chimine Sibin Daya Yuunji, Tawun P. Akanka Yarawa. Sibin Daya Yuunji Hong Slide and second, Yadugane and Abbe Keran and Patalu, Chimura Democratic Party, to Imune, Slide Jail Pitanga, Kulum Yamare.
Do not try at Jonji or Titi Jaja, Matina and the Kajaro, Ludu Wangi Reporta. จ้าจ้องเป็ดเฉ่จ้องยิงอติเจ้ากูที่พูดว่าอยู่ในเมืองเนี่ยอันนั้นไงพี่พ่อข้าล่ะผมปู่กูยี่พูดว่าเช่นเช่นจ้าเนี่ยมาแล้วทุกทีผมก็จะพูดเนี่ยสุดยอดพูดเนี่ยมันไม่เด็ดยาล่ะแล้วที่สุดเราก็ทำในตัวเนี่ยมันเด็กสุดเลยปู่กูยี่แต่ยาที่เนี่ยเดล่ะตอนนี้เราเช่นเช่นเรื่องนี้ชิดเนี่ยเราจึงต้องเช่นเนี่ยบอกว่า
เราไม่มาได้ก็ทุกแต่เนี่ยส่วนใหญ่ตัวเช็ดดอกกุ้งส้มเนี่ยวันจีเรียวสิ่งหนึ่งอาเบลีจะเอาไปอยู่สามีบอกเลยชิมีเนี่ยลูกตัวกันเนี่ยวันจีต้องอุกูเปียงเลยไปบุตามรักกูเต็มยาทายามาสิบวันจีสไลน์ไอ้สักเข่งกูได้นอกจากกูพิจารณาจะเนี่ยวันจีนิวกูเนี่ยเลี้ยงตัวบุสิ่งสิ่งเจ้าตรีนี่ปวดท้องเนี่ยมาเลยที่ลูกตรีนปวดท้องเนี่ยได้บอกมาชิมีเนี่ยส่วนใหญ่สามีวันจีมวยมีเยอะแต่ตอนเนี่ยตัดตัววันจีอุ้มมาเห็นได
နဲ့ဒီဒီတိုင်းပါပဲကျွန်တော်ဘာမှဖြတ်ကျင်းမှုမရှိပါဘူးနော်
စီဘီဝန်ကြီးစလိုင်းအဆက်ခင်ကိုတာဝန်ကနေနှုတ်ဆက်စေခဲ့တဲ့ဖြေရနဲ့ပတ်သက်ပြီးချင်းလူသူအခြေပြုအဖွဲ့တွေကမှမေးခွန်းထုတ်เสียနေသားတွေရှိနေပါတယ်။တီးတိမ်မြို့နယ်လူငယ်သင်းဥက္ကဋ္ဌကိုနှုံရှမ်းတွင်ရဲ့အမြင်ကတော့
လုံငန်းတာဝန်မကြည့်ဘူးဆိုတာကတော့ကျွန်တော်အနေနဲ့ပြောလို့ရှိရင်လုံငန်းတာဝန်မကြည့်တဲ့သူကရာအများကြီးရှိပါပဲ။သူ့ဘာဖြစ်လို့ဖြစ်ခိုင်းတာလဲဆိုတာလည်းကျွန်တော်ကတော့မသိဘူး။ဒါနဲ့သူကလည်းတက်ကြွတယ်လမ်းစားနေနေရာတိုင်းမှာထိမှန်နေတယ်ဆိုတော့တချို့တက်ပဲမနာလို့ဖြစ်မှာပေါ့။
ချင်းမြင့်နဲ့ဝန်ကြီးတွေနဲ့က NLD ပါတီဝင်မဟုတ်သူစလန်အဆက်ခင်ဟာအကြဖက်လူမှုအဖွဲ့အစည်းကနေဖြစ်ပြီးလူမှုရေးဝန်ကြီးဥပောင်လုံမင်းထံကတော့ဇူမီဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်။ပေပါတီဝင်ဖြစ်ဖြစ်ချင်းမြင့်နဲ့အတွက်တကယ်လို့လုပ်တဲ့လူတွေကိုတာဝန်ခံအဖို့လိုလားတယ်လို့လဲကိုနှုံရှမ်းတွင်ကပြောပါတယ်။နိုင်ငံတော်သမ္မတသေဦးဝင်းမြင့်တာဝန်ယူနေတဲ့ကာလအတွင်းမှာပရမစုံပြည်နယ်ဝန်ကြီးတူတာဝန်ကနေနှုတ်ဆွရတဲ့ဖြစ်စဉ်တစ်ခုဖြစ်သလိုပြည်ထောင်စုဝန်ကြီး6ဦးနဲ့ပြည်နယ်ဝန်ကြီးချုပ်3ဦးအပြောင်းလဲရှိနိုင်မယ်လို့လည်းအတိမပြုတ်နိုင်သေးတဲ့သတင်းတွေကလည်းကြဲကြဲပြန့်ပြန့်ပေါ်ထွက်နေပါတယ်။သမ္မတဦးဝင်းမြင့်ရဲ့မြန်မာနှစ်သက်ကူမိခွန်ပြောကြားရမှာတော့ပြုပြင်ပြောင်းလဲရေးနဲ့အံကွင်ခွင်မကျတဲ့နေရာတွေမှာလိုအပ်ရင်လိုအပ်သလိုတော်လက်ဆက်မြက်ပြီးတော့အရေးသွေးရှိတဲ့လူစားလဲရောမှာဖြစ်ကြောင်းကိုလည်းဂရိပြုပြောဆိုထားပါတယ်ခင်ဗျာ
။ဘရရှင်များရှင်ဒီလိုဆက်ရဆက်ကြီးနဲ့ညီငယ်ကြီးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ညီငယ်စွာစုဝေးခွင့်နဲ့စီတန်းတက်လက်ခွင့်ဆိုင်ရာဥပဒေပုံမှ19ပုံမှ20တို့အပြင်အတရေဖြတ်မှုပုံမှ90တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီ။တရားစွဲဆိုအရေးယူမှုတွေအတွက်ရင်းကျော်ပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆန္ဒပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလား။ဒါမှမဟုတ်ခွင့်ပြုချက်မရဘဲဆန္ဒပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတော့ကို VUA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်စစ်စင်ကကြိုဆိုပါတယ်ရှင
်။တိုက်ရိုက်လေးလိုက်စစ်စင်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့နောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်တခရိုင်မဲဆောက်မြို့မှာမြန်မာနိုင်ငံသားအစ္စလမ်ဘာသာဝင်အချင်းချင်းအုပ်စုဖွဲ့ရိုက်နှက်မှုဓားထိုးမှုတွေဖြစ်ပွားခဲ့တဲ့အတွက်မေလ18ရက်နေ့မှာလူ4ဦးထက်မနည်းကိုဖမ်းဆီးလိုက်ပြီးထိုင်းစစ်တပ်ကစစ်ဆေးမှုတွေလည်းလုပ်နေပါတယ်။ဒါ့အပြင်မြန်မာအလုပ်သမားတွေအနေနဲ့ကိုယ်ပိုင်ဆိုင်လုပ်ပြီးဈေးရောင်းခွင့်မရှိတာကြောင့်ဥပဒေကိုချိုးဖောက်ပြီးဈေးရောင်းနေသူတွေကိုလည်းအရေးယူသွားမယ်လို့ဆိုပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံသားတွေငားသိမ့်တဲ့မနေ့နေထိုင်နေတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံသားအစ္စလမ်ဘာသာဝင်တွေဖွင့်လာတဲ့လက်ဖက်ဆိုင်တစ်ခုမှာအချင်းချင်းစကားများရန်ဖြစ်ရာကနေအုပ်စုဖွဲ့ရိုက်နှက်မှုဓားထုတ်မှုတွေဖြစ်ပွားခဲ့တာပါဖုံးပြောက်ဆုံးသွားတဲ့အတွက်လက်ဖက်ဆိုင်ဧရိယာမှာရှိနိုင်တယ်ဆိုပြီးလာရှာယာကနေစကားများရန်ဖြစ်ကြပြီးအုပ်စုဖွဲ့ရန်ဖြစ်ခဲ့ကြတာဖြစ်ပါတယ် Islam bahasa ini kau tak tahu apa yang ada. Cina usus pun yang netari, dahana tular di pihak rajau, tiga mulai si gejau. Di pihak bima, tiga setiap kali setiap mulai lalu ni resu bi tuga apa yang ada.
Dahana kau dah sini mari kita, kau ni sangat berbahaya curi sini kita. Anak ini mana sahaja mana diri berbahaya, dia sangat berbahaya curi. Kau pun ada berapa, kau mah, sahaja lama curi ada. Nego hubat atau dibat atau alat kita lah. Kita atau kita juga sini punya asyik lah. Kasih malah, nak kita punya asyik. Kita punya asyik alat ini. Dia sih mana, kita jangan print sampai tadi dulu. Kalau ada majuriat dia kan, kalau sah sah kita.
Jadi nampak banyak cima. Nampak selalu yang nak sekarang sih bi. Cina yang ini muri, segera ini zira itu kulong apa sih dari apa bagai dulu sebara. Tanya ni layak pansi dalam yusi dulu. Tanya ni kan layak pansi dalam yusi dulu. Tahu kan yang muri jauh. Tiada mak cuta yang lari leh siapa le, di sini aja. Jemaah yang lari tiada mahu zaitun pun lari gula sesiapa melu le tiada barai. Tapi jemaah nazar macam yoha. Jemaah yang dah amiap jah ni tak lulu kan ni aja. Jemaah yang lari pun zaitun ni le amiap jah sini barai. Tapi soya garo. Jemaah lu temari. Kau bayi pun amiu le lukui masih jah ubri le mah jatuh ha barai. Tiga le ya garo macam yoha. Jom le ni zaitun ni le jemaah lu gula. Lain pansi ni lari le sini barai macam yoha ro. จงเล่นเนี่ยสิ่งนี้เนี่ยมีมารีมีอาบยาสีบีเด็กคุณลงมาเลยเด็กคุณลงมาเลยท่านนั่งงานดาริกาไม่เข้าไปทับบีมีมาจะสิ่งมีมีกูสิ่งนี้จ้าเลยมีมาใส่หนี้กันเลยมีอาบยาสีนี่รับอ่ะคุณลูกพี่เอ๋ปีมารอสิ่งนี้ไม่ใช่เลยมีมารีกูที่เห็นเจ๊เจ๊กันด้วยมือเลยลูกตัวไม่รู้เลยอันนั้นไปหนี้กันเปลี่ยนสุขให้บาร์เลยเช่น
มาเอ๋มาดิ้นไปปูเกล้าพี่ป่าเลยตอนนั้นฉันวิ่งคุณน้าสิ่งนี้อะไรก็ฟิวเอ๋อเมริกันแต่ยังตักจานนี่ยังนี่กินทุเรียนเจ้าดีเว็บพี่ป่าเลย
Gina has been American Boat Talent Agency CIA Patamazo, Mutami, GK Pilamawa, Salabini Runga, the American Teludo Sisi Janabema, CIA, Yinga Lusamun in the Pata Piro, Ludo Madiga, Pienta, Megun Tok Sunikaja P, and now to go CIA in Yunjai Mudi P. Tokaman was a limit, Kangwe May, Lizang Amen, a deep Puladawa, Hespel go Tokan Rirema, Democrat Teludo, Macha Upa in Biro, Kangwa Rirema, Republican, Aman Upa in Mare. ทั้งสองชาวอเมริกันตำรวจยุคเก่าเป็นมาเรื่อยๆเลยดีกว่าชาวเน็ตเปิดตัวบีโร่ส่วนนั้นเสียมือเรียบแต่ตำรวจโดนทรัมป์นี่เนี่ยน่าเชื่อปีเกิดล่าสุดแล้วก็ส่วนนั้นเสียมือเรียกันนี่ตำรวจนี่เนี่ยคุกจุลน์ทาร์เรสุรามิวส์เซ็คแฮมเมสุยน้องมาเยี่ยยุคแฮมมาโมโหพูดว่าอเมริกันสุราชินีริกาต้องเดทาร์เรจจังตำรวจทรัมป์เนี่ยอุบลีจูจังตัวก้า จะทำเรื่องนี้มาเปล่าเลยป่ะเลยอันนี้บอกว่าอยากที่กิจการเนี่ยเปิดตัวบิลล์ส่วนนั้นเสียมือเพื่อขั้นไล่ด่าแต่เนี่ยด่าจะมีใจมาเว้ยตำรวจทำงานตู้นี่เนี่ยมาอยู่ในโลกเฮล่าไม่ใช่บุลล์เนี่ยสุดท้ายเลยอเมริกันเอาหลุดโดนเงินจ่ายยากกว่าดีมาเนี่ยมาในยังเสียอุบลีนั่งท้องเสียชีวิตอุบลีมุ่งจันทร์ที่กูจะทำเรื่องนี้ก็ที่บิลล์จังจีนยาวเลยเนี่ยมาในยังมาดีมุ่งเรื่องนี้ลูกคุณอาเปียดี อาเปียมีเดบุตรที่อุบลีมุ่งจันทร์กูที่บิลล์พี่เดลูสูบิลล์จะเข้มงวดในเรื่องไว้มาโรฮิงญาหรือตั้งแต่เขาจะเรียนมีมาสิบแปดจีนตะวันชิดูเรื่องก็เลยกูตะวันแข่งเสบุตรที่อุบลีมุ่งจันทร์มาต้องสุดท้ายเลยนั่นเองคนเดียวเนี่ยพัฒนาบิลล์อเมริกันเนี่ยเดียวเนี่ยจะช่วยในบริการนี้ที่เงินเต้าจันทร์มาเดบุตรนี้จะยับบุจูจันทร์นี้จะว่าเลยอเมริกันเป็นอายุวันจีสตีฟมันนี่เช่นฮะเดียวดูดีอายุวันจีโจลิวฮีเนตด้วยส่งเกล้าพี่ปาริกเนาะ
เจสุบาชินตรีนเจนโจโกโกอองเปียวปิอาเกราบาทีนี้ในซีซันทั่วโลกมีมุกกุญยังเวียงพิบีแต่แม้สายอินเจเนียร์การ์โรเฟสโกโฟลาริกพิบาร์เอวีเอเมริกันแต่ยันนี้เป็นมีมาบาดาซีซันโกมีมาสโนจิยันนี้ชาวนาอีกเวกันนี่คนในนายที่ไลน์ดูมีดาสักคนสักกูนั่งอารุกันนี่ทั่วโลกเงียบพิบาร์เอวีเอโกน่าสิงเอเรตเจสุบาแล้วแต่ในนายจะยังกูนายมาทั่วโลกเมซีซันเวียมาเป็นส่งจ้าออกมาเช่นตัวดาชิมยาชวนันเชมีจับบาซีจะมามีอะไรเสียงออกมา
This program has come to you from the Voice of America, Washington.
From Washington.